ရင်းရွာအနီးကတောထဲမှာဖမ်းဆီးနှိပ်စက်ပြီးအစုလိုက်ပြုံလိုက်တပ်ဖြတ်ခံထားရတဲ့အမျိုးသားအလောင်းတွေတွေ့ရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တောထဲမှာတင်းချောင်းနေချင်းစစ်တပ်ကဖမ်းဆီးခဲ့ပြီးတဲ့နောက်အခုလိုတပ်ဖြတ်ခံရတာဖြစ်တယ်လို့လွတ်မြောက်လာသူတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တရင်ကိုတော့ကိုသားညုံဦးကပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းကနီမျိုးချင်းနှင်းမြစ်ဘေးကရင်းရွာအနီးတောထဲမှာဇူလိုင်လ17ရက်နဲ့12ရက်တို့မှာ6လောက်တီလက်တွေမှာကျိုးတုပ်ရက်နဲ့အစုလိုက်ပြုံလိုက်တိုက်ဆုံနေတဲ့အမျိုးသားအလောင်း15လောင်းတွေ့ရှိခဲ့တာဖြစ်ပါတယ်။ဒေသခံတွေအပြောအရတော့ဇူလိုင်လ10ရက်နေ့မှာစစ်ကောက်စီတပ်တွေဟာရင်းရွာဘက်ကိုဦးတည်လာတဲ့အတွက်ဒေသခံအချို့ဟာရင်းရွာနဲ့6မိုင်ဝေးတဲ့ခင်းနန်းရှိတောင်ကုန်းဘုံကိုထွက်ပြေးခဲ့ကြပါတယ်။ဇူလိုင်9ရက်နေ့နေ့လယ်ပိုင်းမှာတော့ပုံနေတဲ့နေရာတွေကိုလုံခြုံရေးတပ်ဖွဲ့တွေလာရောက်ပြီးတော့ဒေသခံအများအပြားကိုဖမ်းဆီးခဲ့တာလို့ကိုယ်တိုင်ဖမ်းခံရသူက VOE ကိုပြောပါတယ်ဖမ်းဆီးခံရတဲ့ထဲမှာအမျိုးသားအမျိုးသမီးနှစ်ဖွဲ့ခွဲပြီးတဲ့နောက်အမျိုးသမီးတွေကို9မိနစ်တွင်လွတ်အောင်ပြေးမပြေးပါကပြစ်တက်မယ်ဆိုပြီးတော့ချင်းချောက်ပြန်လွတ်ပြေးခဲ့တယ်လို့အမျိုးသားတွေကိုဆက်ပြီးတော့ဖမ်းဆီးထားခဲ့တယ်လို့လူမျိုးသားသူတွေကပြောပါတယ်တပ်တွေပြန်သွားပြီးတဲ့နောက်ဖမ်းဆီးခံထားသူတွေကိုဒေသခံတွေကတွားရောက်ရှာဖွေရမှာတစ်ဆုံနေတဲ့အလောင်းတွေကိုတွေ့ရှိရတာဖြစ်တယ်လို့ဒီအဖြစ်အပျက်ကိုကိုယ်တိုင်ကြုံတွေ့ပြီးတော့ပြန်လည်လွတ်မြောက်လာတဲ့အမျိုးသမီးတူက VOE ကိုပြောပါတယ
်ဒီမှာတော့ uniform တွေပဲမြင်ရတာကျန်တာတော့မသိဘူးနိုင်ရှင်သူတို့လည်းနဲ့တင်တဲ့ uniform တွေနဲ့ဒါပဲမြင်ရတာအရှင်။ကျမတို့ကမိသွားလို့ဆိုကျမတို့ကထိုက်နေတဲ့နေသားအရှင်။သူတို့တွေကသက်သက်တွေတဖောင်းဖောင်းနဲ့မပြေးနဲ့မပြေးနဲ့ဝက်နေဝက်နေဆိုပြီးတော့မှတွေ့တဲ့သူတူတူနာပြီးချင်းတွေ့ရသူကိုမောက်ခိုင်းတာကျမတို့ကထိုက်ဆင်းမှာဒါနဲ့ကျမတို့ကမြင်တာမတက်မနေရခေါ်တာအရှင်။အဲ့ဆိုကျမတို့ကအဲ့သူတို့ဖမ်းနေတဲ့ကုန်းမောင်ပြန်တက်ရအရှင်။ပြန်တက်ပြီးတော့မိန်းကလေးတွေကိုတော့အဲ့ကျမတို့ကဘာလုပ်ထားလဲမုခတဲလေးအောက်ကိုတော့ထားတယ်။ယောက်ျားလေးတွေကတော့တခြားတနေရထားပြီးတော့မှမောက်ခိုင်းထားအရှင်။ပြန်ကလေးတွေကြာကျမတို့ပြန်ခဲ့ရတာဆိုတော့မြင်လာတော့မမြင်ခဲ့ရတော့ဘူးရှင်ကျမတို့ပြန်လွတ်လိုက်တာမိန်းကလေးတွေနဲ့ပွားတော့တွေနဲ့ကိုယ်ဝန်ဆောင်နေတဲ့မှုဆိုပြီးတော့မိန်းကလေးအုပ်စုကတော့အကုန်ပြန်လွတ်လိုက်တယ်နောက်နေ့လေးရမြောက်တဲ့နေ့ကျမအဲ့ကုန်းပေါ်မသွားရဲသွားရဲနဲ့တွားရတော့မှအလောင်းကြီးတွေ့ရရှင
်သူ့ရဲ့အိမ်သားတယောက်လဲတက်ခံသူတွေတဲမှာပါပါတယ်ဖန်စီတက်ဖြတ်ခံသူအမျိုးသားအများစုဟာရင်းရွာသား12ယောက်ဖြစ်ပြီးတော့ရင်းရွာအုပ်စုတွေကကုန်းသာရွာသားတယောက်ဘလူဇဝရွာသားတယောက်ပြင်ရင်းရွာကိုရောက်နေတဲ့ရေဦးမျိုးသားတယောက်တို့လည်းပါပါတယ်တပ်ဖြတ်ခံသူတွေဟာလက်ပြန်ချိုးတုပ်ပြီးတော့ခြေထောက်တွေကိုလည်းချိုးတုပ်ထားသလိုနှိမ့်ဆက်ခံထားတဲ့ဒဏ်ရီကိုလည်းတွေ့ရတယ်လို့ရုပ်လောင်းတွေကိုမြင်မြင်တွေ့ရသူတူကအခုလိုပြောပါတယ
်အပြင်းနဲ့မြင်မြင်ကျွန်တော်က9နိုင်ကသွားရှာတော့9လောင်းတစ်ခါပြည့်နောက်အချိန်မရှိတော့နောက်ထပ်9မိနစ်မှတစ်ခါသွားရှာတော့အဲ့နာပဲ6လောင်းထပ်ပြည့်တယ်အဲ့နေရာတနေရာလည်းအလုံးတစ်တရာပြည့်တရာကိုကျွန်တော်မိစ်ကျူလို့ပြန်လာတော့ရာခင်းပြင်ကိုပုံစံနဲ့လိုက်ရှာတော့တလောင်းအဲ့ဒါကကျွန်တော်တို့ဒီရေဦးနယ်ကကျွန်တော်ကကျွာရင်းတော့ရှိနေတာပေါ့တိတ်တော့ကွာတောင်းတူကတော့တင်ရောက်ကြအားလုံးက15ရက်ခန်းတော့နောက်ပြန်ပြီးတုတ်တယ်လေအခုဂျန်တော့
တဆုံသူတွေတဲမှာအသက်20ကနေပြီးတော့အသက်60အထိအမျိုးသားတွေပါကြပါတယ်အခုလိုဖမ်းဆီးတပ်ဖြတ်သလိုရွှေငွေအဝတ်ထည်တွေနဲ့ဖိုးတန်ပစ္စည်းတွေကိုယူဆောင်သွားတယ်လို့လည်းပြောကြပါတယ်ဒါနဲ့ပတ်သက်လို့ viewer ကတော့တိကျတည်ပြုလို့တော့မရသေးပါဘူးအခုလိုရင်းရွာနီးမှာအစုလိုက်ပြုံလိုက်တက်ဖြတ်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတိမ်ထုတ်ပြန်တာမရှိသေးဘူးလို့ပဲမီဒီယာတွေကမင်းမြန်းတာကိုလည်းပြန်လည်ဖြေကြားတာမလုပ်သေးပါဘူးပြီးခဲ့တဲ့ဂျွန်လ19ရက်နေ့ကရင်းရွာနီးကကင်းရွာမှာစစ်ကောင်စီတပ်တွေဝင်ရောက်လာပြီးတော့ကြီးရွာသားချို့ကိုဖမ်းဆီးနှိပ်စက်တာတွေရှိခဲ့ပါတယ်ကင်းရွာနီးမှာစစ်ကောင်စီရဲ့ရန်တင်ဆောင်လာတဲ့တင်မောတိုက်ခိုက်ခံရတာတွေလည်းရှိခဲ့ပြီးတော့ PDF တပ်ဖွဲ့တွေနဲ့မကြာခဏဆိုလိုတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်ချင်းတိမြစ်ဘေးကကြီးရွာတွေကိုစစ်ကောင်စီတပ်တွေကမကြာခဏဝင်ရောက်ရှာဖွေလေးရှိတယ်လို့ဒေသခံတွေကပြောပါတယ်တစက်ထဲမှာပဲဒီကနေ့ဇူလိုင်လ17ရက်နေ့မနက်ပိုင်းကမန္တလေးတိုင်းမြင်းကြံမြို့ပေါ်မှာလုံခြုံရေးဆောင်နေတဲ့စစ်ကောင်စီကားလမ်းမိုင်းခွဲတက်ခတ်ခံပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်ချူတန်းရတယ်လို့သိရပါတယ်။စစ်ကောင်စီတပ်ဘက်ကပြစ်ခတ်တာကြောင့်အမျိုးသမီးတဦးဘိုက်ကိုကြီးစံထိမှန်ပြီးတော့တန်းအရခဲ့ပြီးတော့စွန့်ရတဲ့အနေအထားမှာရှိတယ်လို့လည်းဒေသခံတွေကပြောပါတယ်ခင်ဗျာ
။ကိုသားညုံတင်ပြပေးခဲ့တာပါခင်ဗျာ။